ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ရဲ့အိန္ဒိယမြန်မာနယ်စပ်မှာရှိတဲ့ဌာနချုပ်စခန်းကိုရခိုင်တပ်မတော် AA ကလာတိုက်တဲ့အတွက်ဒီကနေ့ဆုတ်ခွာခဲ့ရတယ်လို့ ALP တာဝန်ရှိသူတွေကပြောပါတယ်။ ALP ဟာမြန်မာအစိုးရနဲ့အပြစ်ရလက်မှတ်ထိုးထားတဲ့လက်နက်ကိုင်အဖွဲ့ဖြစ်ပါတယ်။အခုလိုတိုက်ခိုက်မှုကိုရခိုင်တပ်မတော် AA ဘက်ကအကြောင်းကြားထားတဲ့အကြောင်း ALP ဘက်ကပြောတဲ့ဟာကိုဆက်သွယ်စုံစမ်းထားတဲ့ထိုင်းအခြေစိုက် VOE သတင်းတောက်နိုင်ကွန်းအိမ်ကပြောပြပေးပါမယ်ရှင်။
အိန္ဒိယမြန်မာနယ်စပ်မီဇိုရန်ပြည်နယ်နေမှာရှိတဲ့ ALP ရခိုင်ပြည်လွတ်မြောက်ရေးပါတီဌာနချုပ်စခန်းတစ်ခုကိုရခိုင်တပ်မတော် AA ကနေဝင်ရောက်တိုက်ခိုက်ခဲ့လို့ဒီကနေ့မှစခန်းကျသွားပြီးတပ်ဖွဲ့ဝင်တချို့ထိခိုက်ကြဆုံးမှုတွေရှိနေတယ်လို့ ALP ဒုတိယဥက္ကဋ္ဌခိုင်ဆိုးနိုင်အောင်က VOA ကိုပြောပါတယ
်။လက်နောက်ကြီးကအများကြီးထူတော့ကျွန်တော်ခြေရေးဖို့တူကြတယ်။ကျွန်တော်ခြေရေးဖို့သတိလျောက်ကြတယ်။ညမေးကလျောက်ကြတယ်ဒီနေ့ကလျောက်ကြဆိုတော့ကျွန်တော်ဆုတ်တယ်ဒီနေ့ဆုတ်တယ်ဆုတ်ပြလိုက်ရတယ်လို့ပြောတယ်
AA ရခိုင်တပ်မတော်ကနေဘာကြောင့်အခုလိုတိုက်ခိုက်လာလဲဆိုတာမသိရသေးတယ်လို့ဒီဖြစ်စဉ်အတွက် AA ဘက်ကတရားဝင်အကြောင်းကြားထားတယ်လို့ခိုင်ဆိုးနေအောင်ကဆက်ပြောပါတယ
်။ဟုတ်ချင်းချင်းဘာကြောင့်တိုက်ရလဲဆိုတာတော့အဲ့ဒါတော့ကျွန်တော်မသိဘူး။ကျွန်တော်ကမလိုလားရှိမှာပေါ့ဗျာ။ကျွန်တော်လည်းသူတို့ကြောင့်ဒီလိုဇာပဲတဲ့အဲ့လိုမဖြစ်သေးဘူး။ကိုချင်းချင်းဖြစ်တာလည်းကျွန်တော်တို့ချုပ်ပြပါဆိုပြီးတော့ချက်ဦးကြီးချုပ်ဖို့တွမ်းမြတ်လေကိုကျွန်တော်ဆီကချက်ဦးကြီးချုပ်စာပြေးတယ်။ဇာပဲတော့အဲ့ဒါကိုသူတိုက်ခရီးဆက်ပုံပေါ့။ကျွန်တော်တို့ရတဲ့ပြဿနာမျိုးလို့နိုင်ငံပြဿနာတွေရဲ့ဆွေးနွေးပွဲတွေပုံစံမျိုးကျွန်တော်တို့အဖြစ်ဖြစ်ရစ်စတာကိုလက်ရကပဋိပက္ခကိုကျွန်တော်မလိုလို့
ပြီးခဲ့တဲ့ဩဂုတ်လ23ရက်နေ့တုန်းက ALP တပ်မှုသူဖြစ်သူပိုမွေးဆွေးနဲ့ဆရာခိုင်တိုင်းထိုက်တို့ဟာမြန်မာဖက်ချန်းကနေအိန္ဒိယဖက်ချန်းတာကီရွာကိုတွားရောက်လဲပါရမှာ AA တပ်မတော်ဘက်ကဖမ်းဆီးခဲ့ပြီးမနေ့က ALP ဌာနချုပ်စခန်းတစ်ခုကိုလည်းရောက်တိုက်ခိုက်တာဖြစ်ပါတယ်ပြီးခဲ့တဲ့2016ခုနှစ်ဇွန်လမှာလည်းရခိုင်ပြည်လူမျိုးရေးတပ်မတော်နဲ့ရခိုင်တပ်မတော်တို့ဟာချင်းပြည်နယ်ပလောဝမြို့နယ်ဘက်မှာတိုက်ပွဲငွေတွေဖြစ်ပွားခဲ့ဘူးပါတယ်။ ALP ရခိုင်ပြည်လူမျိုးရေးတပ်မတော်နဲ့ရခိုင်တပ်မတော်တို့ဟာအိန္ဒိယမြန်မာနယ်စပ်တွင်နိုင်မြေပိုင်ဆိုင်မှုနဲ့အောက်ခွန်ပြဿနာကြောင့်အငြင်းပွားမှုတွေရှိနေတယ်လို့အခုဒီချိန်မှာအမြင့်ဆုံးစည်ရေးပဋိပက္ခဖြစ်ပွားခဲ့ကြတာပါ။ဒီလိုပြစ်ခတ်တိုက်ခိုက်မှုနဲ့ပတ်သက်ပြီးရခိုင်တပ်မတော်ဘက်ကဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။ရခိုင်တပ်မတော်ရဲ့အရှိပိုင်းစစ်သေးတာတာဝန်ခံဘူမှုကျော်ဟန်ကတော့ဒီဖြစ်စဉ်အခြေအနေကိုမသိရှိသေးဘူးလို့ဆိုပါတယ်
။ကျွန်တော်လည်းအားပေးနေရတယ်ကွာ။ဒီကဘာလဲကွာ။ခရီးဆက်နေလို့
AFP အနေနဲ့ကရခိုင်ချင်းချင်းကြားသွေးစည်းညီညွတ်ရေးတည်ဆောက်ရမယ့်ကာလမှာအခုလိုစည်ရေးပဋိပက္ခဖြစ်ပွားတာဟာကောင်းတဲ့လက္ခဏာမဟုတ်ဘူးလို့ AFP ဒုတိယဥက္ကဋ္ဌခိုင်ဆိုးနိုင်အောင်ကဆိုပါတယ်။ALP ပါတီကို1969ခုနှစ်ဧပြီလ9ရက်နေ့ကကရင်မျိုးရစည်းရုံး KNU နေမြေမှာစတင်တည်ထောင်ခဲ့ပြီးပါတီရဲ့လောက်ခံရခိုင်ပြည်လူမျိုးရေးတပ်မတော်ကတော့1984ခုနှစ်ဇူလိုင်လမှာတည်ထောင်ခဲ့ပြီးအိန္ဒိယမြန်မာနယ်စပ်ဘင်္ဂလားဒေ့ရှ်နယ်စပ်ထိုင်းနယ်စပ်တွေမှာအခြေပြုလှုပ်ရှားနေပါတယ်။ ALP ဟာ2012ခုနှစ်ဧပြီလမှာမြန်မာအစိုးရနဲ့ပြည်နယ်စပ်အပြည့်ရလက်မှတ်ရေးသူနိုင်ခဲ့တယ်လို့ NCA ပြည့်ရလက်မှတ်ရေးသူထားတဲ့ဖွဲ့လည်းဖြစ်ပါတယ်။ရခိုင်တပ်မတော် AA ကတော့ NCA လက်မှတ်မရေးသူနိုင်သေးတယ်လို့လက်ရှိမြန်မာတပ်မတော်နဲ့စစ်ရေးတင်းမာနေဆဲဖြစ်ပြီး UWSA ဝမ်ပြည်သွေးစည်းညီညွတ်ရေးဖွဲ့ဥဆောင်တဲ့မြောက်ပိုင်းဒေသလက်နက်ကိုင်ဖွဲ့ပြည်ထောင်စုငင်းချမ်းရေးဆွေးနွေးညှိနှိုင်းရေးကော်မတီ FVNCC ဖွဲ့ဝင်လည်းဖြစ်ပါတယ်ခင်ဗျာ